ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ကောင်စီတက်စကန်တွေကိုပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကရခိုင်လက်နက်ကိုင်အဖွဲ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီနေ့အထိတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့စစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေအားလုံးကိုပိတ်ဆို့ထားတာလည်းဖြစ်ပါတယ်။အခုလိုစစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဒေသတွင်းကုန်စည်စီးဆင်းမှုတွေမရှိတော့တယ်လို့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာခီးသွွားပြည်သူတွေရာနဲ့ချီပိတ်မိနေကြတာပါ။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်အနေနဲ့အရရကအကြောင်းမျိုးမျိုးကြောင့်လာကြတဲ့ခီးတွေတွေရာနဲ့ချီပြီးပိတ်မိနေတယ်လို့စားတောက်နေထိုင်ရေးအတော်အခက်ကြုံနေရတယ်လို့စစ်တွေမြို့တွေမှာပိတ်မိနေသူတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဆက်သွင်းနေရတယ်လို့ပိတ်မိနေတာဟုတ်။အာစားရေးတောက်ရေးအစားကျွန်တော်တို့ကတော်တော်လေးအဖြစ်အခြေတွေ့ရတယ်။နောက်ပြီးဒီမှာကျွန်တော်တက်ဖို့ကဒါတွေပေါ့နော်။အဲမရှိတော့ဘူးလေမရှိတော့ဟုတ်ကဆွဲဒီကဆွဲနေဆွဲလွက်ပြီးဒီလိုပဲတယောက်တယောက်ကိုမိတ်မိတ်ပြီးတုံနေရတယ်အဲ့လိုအခက်ခဲတွေရှိတယ်အခုတွားလိုက်ကစရိတ်တွေကတော်တော်လေးပြတ်လို့တချို့လည်းတချို့အတိုင်းဓာတ်တွေနဲ့လာတဲ့ပုံကိုယ်တွေရှိတချို့မရှိမဲ့ရှိမဲ့လာတဲ့ပုံကိုယ်တွေလည်းရှိတယ်အဲအားအမျိုးတွေရှိတယ်တချို့လည်းအစာရည်စားပြတ်ငတ်တဲ့ငတ်တဲ့ဟာတွေရှိတာပေါ့ကိုရဲချင်းလေးကတော်တော်လေးဆိုးနေတယ်ကိုရဲ
ဒါအပြင်စစ်တွေမြို့တွင်းပိတ်မိနေသူတွေထဲမှာတင်တန်းလာတတ်တဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်တာပါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တာနဲ့အခုလိုပိတ်ဆို့တာတွေကိုမလုပ်သင့်ဘူးလို့လဲစစ်တွေမျိုးတွင်းပိတ်မိနေသူတူကပြောပါတယ
်ကျွန်တော်နဲ့ပါလာဆိုရင်ကျွန်တော်နဲ့ပါလာလူတွေကပြည်ညမှာတော်တော်လေးရှိပါတယ်ကိုဘာဆိုရင်တော့၄၅စီတိုက်ဆိုရှင်ကိုမလုပ်လေဒစီ၄၀နဲ့ပဲထားလဲကိုရာနောက်ထပ်ခီးတယ်လည်းအများကြီးရှိသေးတာဟုတ်အနည်းဆုံးကျွန်တော်က၄၅လောက်ကရှိပါဘောအနည်းဆုံးကတော့တင်းနာလာတော့ကြောက်ရှာမှလည်းတော်တော်လေးပိတ်မိနေတဲ့အကြောင်းဆရာလေးလဲကျွန်တော်ကတော့ဗျာသူဟာသူတိုက်တာသက်သနာမရှိဘူးဘောနော်တိုက်တာတိုက်ဘောနော်အတိုက်တာဟိုတိုက်သူတို့ဖြစ်တဲ့ဟာဖြစ်ပေါ့ဒီပိတ်ဆို့ထားတာတော့ကိုစာဝန်ကြီးကအာလုံးခက်ခဲတွေတွေ့တော့ရမှာလေကိုသွားရလာရစားဟုတ
်ဒါအပြင်ငပလီကန်းကြီးရှိရာတန်တွဲမြို့နယ်မှာဆိုရင်လာရောက်အပန်းဖြေကြတဲ့ခီးတဲ့တွေအပါအဝင်ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်တက်လာကြတဲ့ရခိုင်ဒေသခံတွေလည်းနိုဝင်ဘာလ23ရက်နေ့ကတည်းကပိတ်မိနေကြတာပါလာရောက်အပန်းဖြေကြတဲ့ခီးတဲ့အချို့ကတော့တန်တွဲရန်ကုန်ပြေးဆွဲနေတဲ့လေရင်တွေနဲ့ပြန်ကြတာတွေလည်းရှိပါတယ်ရန်ကုန်ကနေတက်လာတဲ့ခီးတက်တင်ကားတချို့ကခီးတက်တွေကတော့ဘုံကြီးကျောင်းတွေမှာနေထိုင်နေကြတာပါစစ်ကောင်စီဘက်ကတော့ပိတ်မိနေတဲ့သူတွေကလာတဲ့နေရာကိုပြန်သွားမယ်ဆိုရင်ပြန်ခွင့်ပေးမယ်လို့ပြောပေမဲ့ရခိုင်ပြည်နယ်တွင်းကလာသူတွေကိုတော့ပြန်ဝင်ခွင့်မပေးသေးဘူးလို့ပိတ်မိနေသူတွေကိုကူညီပေးနေတဲ့တန်တွဲဒေသခံတူကပြောပါတယ
်ဒီကနေ့စီဟုတ်တယ်ရဟန်းသားကနှစ်ပါးနောက်ကလေးတွေနဲ့အမျိုးသမီးတွေလူတွေရခိုင်ပြည်ဘက်ကရန်ကုန်နဲ့ရခိုင်နဲ့ဆွေးနွေးကြတာဟုတ်တယ်မရသေးဘူးအဲ့ဒါတော့ဒီရခိုင်ဘက်ကိုတော့သွားလို့မရသေးဘူးရန်ကုန်ဘက်ကိုပြန်မဲ့လူတွေကတော့ဟိုစင်ကြီးလုပ်နေတော့ရန်ကုန်ဘက်ကတော့ရန်ကုန်ဘက်ကိုပြန်နေတဲ့ဆိုရင်ပြန်ပေါ့သူတို့လာတဲ့နေရာကိုပြန်ယူမယ်ဆိုရင်ပြန်ဟိုဘက်ကိုတော့မခွင့်ပေးဘူးသူတို့ကတော့ဟာပေါ့နေစရာပေးထားတယ်ဟောအေးကျောင်းမှာလေကျောင်းမှာနေစရာပေးထားတယ်အဲစားစရာကျွေးထားတယ်ပေါ့ဒါပါပဲစားစရာကျွေးတာစားစရာတော့လည်းအလူစင်ကြီးကလည်းလာလူသားတွေပါလိမ့်ရှိတယ်
ဒါအပြင်ရန်ကုန်နဲ့မန္တလေးဘက်ကနေရခိုင်ပြည်နယ်ကိုပြန်ဝင်လာတဲ့သူတွေဟာလည်းအမ်းမြို့နယ်မှာပိတ်မိနေကြတာပါစစ်ကောင်စီရဲ့အခုလိုပိတ်ဆို့မှုတွေကြောင့်လက်ရှိရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုမရှိတော့သလိုကုန်စည်နှုန်းမြင့်တက်တာတွေလည်းရှိနေတာပါစစ်ကောင်စီအနေနဲ့ရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေကိုဆက်ပြီးပိတ်ထားမယ်ဆိုရင်ဒေသတွင်းစားနပ်ရိက္ခာနဲ့စက်သုံးစီတွေလုံးဝပြတ်သွားနိုင်တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်အခုလိုရခိုင်ပြည်နယ်အတွင်းကုန်းလန်းရေလန်းတွေကိုပိတ်ဆို့ထားတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့အထိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတိုက်ပွဲပြင်းထန်နေတယ်လို့စစ်ကောင်စီရဲ့ကြီးရေပူပေါင်းစစ်ဆင်ရေးတွေကြောင့်ဒေသခံပြည်သူတွေတေဆုံးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကတော့တိုက်ပွဲ၃ရက်တာကာလအတွင်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားတယ်လို့စစ်သုံးမန်းတွေဖမ်းဆီးရမိတာနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအငြင်းခံလာရောက်ပူးပေါင်းတာတွေလည်းရှိတယ်လို့ထုတ်ပြန်ထားတာတွေလည်းရှိပါတယ်ခင်ဗျာ